လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်ရင်းနဲ့နှစ်ဖက်အပြည့်ခန့်ရစဲရဲသဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမဆိုးရငင်းညာရေးကိုယ်စားလှယ်အဖွဲ့တို့ဒီကနေ့သဘောတူညီမှုရခဲ့ပါတယ်။ဒီကနေ့စတန်ပီနယ်ကျိုင်းတုံမြို့မှာနှစ်ဖက်တွေ့ဆုံပြီးတဲ့အချိန်ကချင်ရခိုင်တအန်းကိုကတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့၄ဘွဲ့နဲ့အစိုးရငင်းညာရေးဗဟိုအဖွဲ့တို့တွေ့ဆုံမှုအပြီးအခုလိုမျိုးပူးတွဲသဘောတူညီချက်ကိုထုတ်ပြန်နိုင်ခဲ့တာပါဒီသဘောတူညီမှုတွေကနေမြမငင်းညာရေးလုပ်ငန်းစဉ်ပေါ်မှာဘလို့အကျိုးတရားမှုမျှော်လင့်ချက်တွေရနိုင်ပါသလဲဆိုတဲ့သဘောထားအမြင်လေးစုစည်းတင်ပြထားတာနားဆင်ပါရှင်ဒီကနေ့ဩဂုတ်လ31ရက်နေ့မှာတော့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာမြမအစိုးရရဲ့မျိုးသားပြန်လည်တင်ပြရေးနဲ့ငင်းညာရေးဗဟိုဌာနကိုယ်စားလှယ်ပင်နဲ့တချင်လူမျိုးရေးအဖွဲ့ KIO ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSL ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ MNDJP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အချိန်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်ရေးကြိုးပမ်းဆောင်ရွက်သွားကြဖို့သဘောတူညီခဲ့ကြတယ်လို့ဒီကနေ့ပူးတွဲသတင်းထုတ်ပြန်ပါတယ်။နိုင်ငံတကာဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်ရေးနဲ့နှစ်ဖက်အပြည့်ခန့်ရစဲရေးသဘောတူညီချက် Bilateral Ceasefire Agreement လက်မှတ်ရေးထိုးနိုင်ရေးကိုအဓိကဦးတည်ဆွေးနွေးခဲ့ကြတာပါ။ဒီလိုမျိုး Bilateral Ceasefire Agreement လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် MCA နဲ့ပတ်သက်ပြီးဆက်ညှိနှိုင်းသွားဖို့လည်းသဘောတူခဲ့ပါတယ်။တစ်ဆက်ထိုးပါပဲဒီဆွေးနွေးပွဲမှာတော့တက်နေရချထားရေးတိုက်ပွဲတွေမဖြစ်အောင်မြို့တို့မြေပုံဆောင်ရွက်ကြမယ်ဆိုတဲ့စီမင်းစည်းကမ်းသတ်မှတ်ချက်တွေနဲ့ဆက်လျင်ပြီးတက်မတော်ကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့အကြောင်းစားတဲ့သဘောတူညီမှုအချက်၆ချက်ပါသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေနဲ့မြန်မာဆိုရကိုယ်စားလှယ်တို့ကြားသဘောတူညီချက်ပူးတွဲထုတ်ပြန်နိုင်ခဲ့မှုအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ပြောခွင့်ရဦးထွန်းစောကအခုလိုတုံ့တက်ပါတယ်။
သူတို့ရဲ့ဒီပူးတွဲထုတ်ပြန်ညီညွတ်ချက်မှာအချက်၆ချက်ကတော့တွေ့တာပေါ့ဗျာနော်ဒီအချက်၆ချက်တွေမှာတော့သူတို့တစ်ချက်ပေါ်ပြတာတွေ့တယ်အဲတက်ပိုင်းဆိုင်ရာကိစ္စတွေကိုတက်မတော်နဲ့ထပ်ပြီးတော့မှတွေ့ကြမယ်ပေါ့ဗျာနော်တက်ချင်းချင်းစကားထပ်ပြောမယ်ဆိုတဲ့အတိတ်တွေပေါ့နော်အဲ့ဒါကိုသူတို့စက်တင်ဘာလလေးကိုသူတို့ပြန်ချိန်တာကိုတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီ၄ရက်တင်တော့ကဖြစ်သွားမလားပေါ့လေသူတို့နေရာတွေပြန်ကြည့်ကြမယ်လို့တော့ပြောတယ်ဆိုတော့အဲ့ဒီသဘောတူညီချက်အရာသူတို့တက်ချင်းချင်းတွေ့တဲ့အခါမှာဘယ်လိုဖြစ်လာမလဲအဲ့တော့ဒီပိုင်းဆိုင်ရောက်ကြည့်ရမှာပေါ့နော်တက်မတော်ကတကယ်သာစေတနာမှန်တယ်ပေါ့လေဒီငွေကြေးကြီးကိုရလိုတယ်တကယ်စေတနာမှန်တယ်ဆိုရင်တော့အဲ့ဒီစီမေးခွေးကတော့အပြုသဘောဆောင်တဲ့ပို့ပြီးတော့မှအစီကိုရောက်တဲ့အစီရလည်းမျိုးထွက်ရမယ်လို့ကျွန်တော်ကမြင်တယ်အခုဒီနေ့ထွက်လာတဲ့ရလက်ကတော့အထက်တွေးကြမယ်ဆိုတဲ့အတိတ်တွေပဲနောက်ပြီးတော့မှဒီအဲတရုတ်ကုန်သွယ်ရေးလမ်းကြောင်းကိုအဓိကနော်ပြန်ဖွင့်ရင်လည်းယူရဲ့လို့ကျွန်တော်ကအဲ့လိုမြင်မိတယ်အဲ့ဒါမဲ့ဒီလေးထုတ်ပြန်ချက်ကပူးတဲ့ထုတ်ပြန်ချက်များတစ်ချက်ကတော့လက်ရှိတိုက်ပွဲတွေကိုအလုံးစုံကတော့သူတို့ရပ်တန့်နိုင်တယ်လို့တော့ကျွန်တော်မထင်ဘူး။အမေပြည်မှာတော့လှုပ်ရှားမြေလှုပ်ရှားနေတာကိုကျွန်တော်တွေ့နေရတယ်
။အခုလက်တော်ရှမ်းမြောက်ရခိုင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေချိန်အခုလိုမျိုးတိုင်းရင်းသားမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေနဲ့မြမအစိုးရကိုယ်စားလှယ်ဖွဲ့တွေ့ဆုံမှုအပေါ်မှာတော့ခိတရက်ဆိုင်တို့ဖြစ်နေတဲ့မြမညီညာရေးလုပ်ငန်းစဉ်ပြန်အဆင်ပြေလာနိုင်မှုမျှော်လင့်ချက်ဖြစ်စေပါတယ်လို့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဒုက္ခထတဦးဖြစ်တဲ့ဦးတူဝေကရှုမြင်ပါတယ်
ဒီလိုတွေ့ဆုံရတဲ့ဥစ္စာဆိုလို့ရှိရင်အများကြီးစိတ်တသွားနေတာပေါ့ဗျာဘယ်လိုလဲရှိရင်တော့ပြင်ရင်အဆက်ဆက်ကြီးအများကြီးတွေ့ပြီးတော့ပုံပြေစူးတတ်နိုင်နေပြီနော်ဒါကြောင့်မို့ကျွန်တော်ကတော့ဝိတ္တပါတယ်ကျွန်တော်လည်းတွေ့ဆုံတော့တိုက်တွန်းနေတိုက်တွန်းတဲ့အပြင်ကိုအဲ့ဒီတွေ့ဆုံတဲ့ကမှာအဆုံးချက်ပေးဖို့ပေါ့ဗျာနော်နောက်တစ်စလုံးကဆုံးဖြတ်ပေးနိုင်တယ်ဆိုတော့ဆုံးဖြတ်ကြအမြန်လေးပြီးအောင်လုပ်ကြပါဆိုပြီးတော့ကျွန်တော်လည်းတိုက်တွန်းတာပေါ့နော်ဝိတ္တရရဲ့အလေးတရားပြောနေတာပါ
ဒီကနေ့ဟာတော့တက်မတော်ကနေစစ်တိုင်းဒေသကြီး၅ခုမှာတစ်ဖက်တက်အပြည့်ခန့်ရက်စဲမယ်လို့ကြေညာခဲ့တဲ့တပ်ပန်းကုံဆုံးချိန်နဲ့ဖြစ်ပါတယ်ဒီကနေ့မဟာမိတ်အဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုရဲ့သဘောတူညီချက်ထဲမှာလည်းတက်မတော်နဲ့ဆက်ဆွေးနွေးမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒီတော့တက်မတော်နဲ့ဆွေးနွေးမှုကရောမျှော်လင့်ချက်ရှိနိုင်ပါမလားဆိုတာကိုတော့ UNFC ဦးထွန်းစောကအခုလိုမြင်ပါတယ်
ဒီတက်မတော်ကနေပြီးတော့မှဒီဆင်းဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာစစ်တိုက်ငါးခုမှာကြွက်ကြအပြစ်ထက်လက်ရှိလောက်တာကတော့အဲဒါကစာရွက်တက်တာပဲရှိတယ်နော်ဒီထုတ်ပြန်ပြညာတက်တာပဲရှိတယ်အဲဒီလိုထုတ်ပြန်လိုက်တာနေပြီးတော့မှဦးစေတဲ့နှစ်စစ်စင်ပါကနေဒီအတွက်ကြည့်လိုက်ရင်တို့လေးလားတစ်ကြိမ်နှစ်လားနှစ်ကြိမ်အဲ့လိုမျိုးအဲတို့ပြညာတော့၈လပေါ့နော်၈လအတွင်းမှာပြန်ကြည့်လိုက်တဲ့ခါကျတော့တိုက်ပွဲအနေထားကတချီပြီးမှရောကြသွားတယ်လို့ပြောလို့ရပါမယ်လို့အထူးသဖြင့် DNL ရော MNDA တို့နဲ့ပြန်ဖြစ်တယ်။နောက်ပြီးတော့မှ RCS နဲ့လည်းဖြစ်တယ်။အဲဒါအပြင်ဒီ NG လက်မှတ်တွေရတဲ့ဖွဲ့တွေနဲ့နောက်ပြီးတော့ SSPB နဲ့လည်းဖြစ်တာတွေ့တယ်။ ဆိုရင်ဗခိုင်ဘက်မှာဆိုရင်တော့အကြီးကျယ်ဖြစ်တာပေါ့နော်တောက်ချောက်ဖြစ်တယ်ဒီရှစ်လာတာကာလာတွင်းမှာဆိုလို့ရှိရင်အားလုံးပြည့်တဲ့အချိန်ပဲလေတို့တော့တမတော်ရဲ့ကွက်ကြအပြည့်အစုံရဲ့စီရီကလည်းပဲအဲ့ဒါအလုံးမဖြစ်တဲ့လက္ခဏာပေါ့နော်ဒါသူကကျွန်တော်အရင်ပြောခဲ့တဲ့အချိန်ပါပဲတို့ကတော့ဒီငင်းကြေးရရလို့လေငင်းကြေးကိုဥတည်တဲ့ဆိုတော့နော်ဒီတစ်ဖက်ကအပြည့်အစုံရဲ့စီရီမျိုးဆိုတာတဲ့အတူရစီရင်နေတဲ့ပုံကောင်းတဲ့ပေါ်တဲ့အစီအစရစီတို့မျိုးဖြစ်နေတယ်
။ဒီကနေ့မြမဆိုးရရဲ့အမျိုးသားပြန်လည်တင်ညာရေးနဲ့ငင်းညာရေးဘ ഹു ဌာနကိုယ်စားလှယ်တွေနဲ့မဟာမိတ်ခေါင်းဆောင်တွေရဲ့တွေ့ဆုံမှုအပွဲပြီးမှာတော့လာမယ့်စက်တင်ဘာလ16ရက်18ရက်တွေမှာထပ်မံတွေ့ဆုံကြဖို့နဲ့တွေ့ဆုံမဲ့နေရာတွေကိုနှစ်ဖက်ဆက်လက်ညှိနှိုင်းသွားကြဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်ရှင်။